လွန်ခဲ့တဲ့လအနည်းငယ်အတွင်း IS Islamic စစ်သွေးကြောအဖွဲ့ကလူမှုကွန်ရက်တွေပေါ်မှာထုတ်ပြန်တဲ့သတင်းအချက်အလက်တွေတိတိတသားရော့ကျလာတယ်လို့အမေရိကန်နိုင်ငံရေးဌာနအရာရှိတူကပြောပါတယ်။အခုလိုအချိန်ရော့ကျလာတာဟာကမ္ဘာတစ်လုံးလူမှုကွန်ရက်တွေအပေါ် IS အဖွဲ့ရဲ့သတင်းအချက်အလက်တွေကိုတံပြန်ထုတ်ပြန်မှုတွေကတဖြည်းဖြည်းနဲ့အသာစီးရလာနေတဲ့အတွက်ဖြစ်နိုင်တယ်လို့သူထင်ကြောင်းနိုင်ငံရေးဌာနလူမှုဆက်ဆံရေးနဲ့ပြည်သူ့ရေးရာအမေရိကန်လက်ထောက်နိုင်ငံရေးဝန်ကြီး Richard Stanger ကအဲ့လိုပြောလိုက်တာပါ။ IS အဖွဲ့ဟာလူမှုကွန်ရက်တွေကိုထိရောက်စွာအသုံးပြုနိုင်တဲ့အဖွဲ့ဖြစ်ပါတယ်။ IS အဖွဲ့ကလူမှုကွန်ရက်တွေကတစ်ဆင့်ထုတ်ပြန်တဲ့ကောင်းဖြတ်တက်ဖြတ်မှုမိရှုတက်ဖြတ်မှုတွေကိုအများစုကသိထားကြပေမဲ့ IS အဖွဲ့ကိုထောက်ခံတဲ့ဝါဒဖြန့်ချီလုပ်ငန်းတွေနဲ့အစ္စလာမ်ကျမ်းစာကိုဘာသာပြန်ဆိုထုတ်လွှင့်မှုတွေကိုတော့အများစုကသိသိတိထားမိကြမှာမဟုတ်ပါဘူး။အခုချိန်ထိတော့အမေရိကန်ပြည်ထောင်စုနဲ့တခြားနိုင်ငံတွေအနေနဲ့ IS အဖွဲ့နဲ့ရှင်ပြည်သတင်းအချက်အလက်တွေကိုလူမှုကွန်ရက်တွေပေါ်မှာထုတ်ပြန်နိုင်ခြင်းမရှိသေးပါဘူး။